Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ် August 13ရက်ကြာသပတေးနေ့ညနေစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါ။အားလိုက်ရပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီရဲ့အဆင့်မြင့်ရာထူးကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါပြီ။တရုတ်နိုင်ငံအရှိမြောက်ပိုင်းတင်ကျန်းစိတ်ကမ်းမြို့မှာတော့ပောက်ကွဲမှုကြီးဖြစ်ပွားခဲ့ပြီးလူပေါင်း44ဦးတဲ့မနေ့တေဆုံးသွားပါလေ။တရုတ်နိုင်ငံမှာလည်းရွမ်းငွေတန်ဖိုးကို၃ရက်မြောက်ဇက်တိုက်ဈေးချထားပါလေ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြူထွေးလေး
။ဟုတ်ကဲ့ပါရှင်။ဒေါက်ခင်မျိုးသက်ပြောခဲ့သလိုပါပဲဒီလက်ရှိအာဏာရကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တဦးဖြစ်တဲ့သူရဦးရွှေမန်းကိုပါတီရဲ့စစ်မြေယာရုကနေဖယ်ရှားလိုက်တာနဲ့ပတ်သက်လို့တော့
မကြခင်မှာဆောင်ရွက်ရတော့မယ်ပါတီရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်ဒီမှာပုံမူပြီးတော့ effective ပေါ့ပုံမူပြီးတော့ထိထိရောက်ရောက်နဲ့စီယုံနိုင်အောင်ဆိုပြီးတော့ကျွန်တော်တို့က
နေပြီးတော့သတင်းစာရှင်းလင်းပွဲမှာပါတီဗဟိုကော်မတီဝင်ဒေါက်တာမောင်မောင်ထေးပြောသွားတာပါဒီလိုဒီကြံ့ခိုင်ရေးပါတီအတွင်ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲသတင်းနဲ့အတူပဲဒီအပေါ်မှာနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အမြင်တွေကရောဘယ်လိုရှိသလဲဆိုတာတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်အဲ့နောက်မြန်မာနိုင်ငံရေးပေးနောက်ဆုံးအခြေအနေတွေကိုလည်းကြားကြရအောင်ပါပါအခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြေညာပေးကြပါမယ်ရှင
်။အာနာယပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရှင်မန်းကိုပါတီရဲ့အဆင့်မြင့်ယာရုကနေဖယ်ရှားလိုက်တဲ့အပြောင်းလဲတွေအတွက်အမေရိကန်ပြည်တော်စုကစိုးရင်ပူပန်ကြောင်းအခုလိုပြောကြားလိုက်ပါတယ်
။ Ready?
Yes.
Okay.While the USDP has described the incident at its headquarters as an internal party matter, we are concerned about the apparent use of state security forces to help resolve the dispute.
နေပြည်တော်ကပြည်ခိုင်ဖြိုးပါတီဌာနချုပ်ရုံးမှာအပြောင်းအလဲတွေလုပ်ခဲ့တာဟာပါတီရင်းကိစ္စလို့တာဝန်ရှိသူတွေကပြောဆိုခဲ့ကြပေမဲ့လုံခြုံရေးအာဏာပိုင်တွေနဲ့အင်အားသုံးပြီးဆောင်ရွက်ခဲ့တဲ့အရေးလက္ခဏာတွေတွေ့ရတာကြောင့်စိုးရိမ်တဲ့အကြောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရသူကပြောကြားခဲ့တာပါဥပဒေနဲ့အညီဆောင်ရွက်ခဲ့မှုရှိမရှိဆိုတာကိုလည်းအစိုးရအနေနဲ့ရှင်းလင်းပြောဆိုဖို့အရေးကြီးပါတယ်လို့ပြောဆိုခဲ့ပါတယ်မကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အချိန်မှာဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။အနာရပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီရဲ့အဆင့်မြင့်ယာရုကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတင်ဝင်ကြေညာလိုက်တာပါ။ပြည်ခိုင်ဖြိုးပါတီခေါင်းဆောင်နေရာကသူရဦးရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပါတီကိုအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ပါတီရဲ့ဖွဲ့စည်းပုံအရမူလကလေးကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ဆက်လက်တာဝန်ယူထားပြီးသူရဦးရွှေမန်းရဲ့ဒုတိယဥက္ကဋ္ဌရာထူးကိုတော့ဦးထေးဦးကိုလွှဲပြောင်းပေးအပ်လိုက်ကြောင်းနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာဗဟိုကော်မတီဝင်ဒေါက်တာမောင်မောင်ထေးကပြောပါတယ်။မနေ့ကတုန်းကပဲပြည်ခိုင်ပြိုးပါတီကညီလာခံတရားကျင်းပပြီးမကြခင်ကျင်းပမယ့်ရွေးကောက်ပွဲမှာကိုစလေလောင်းတွေဖြစ်တဲ့ရှင်ပြိုင်မဲ့သူတွေကိုတင်ဝင်ထုတ်ပြန်ကြေညာခဲ့ပြီးညာပိုင်းကျမှရုပ်တည့်အပြောင်းလဲတွေပေါ်ပေါက်ခဲ့တာပါပါတီဌာနချုပ်ကိုလုံခြုံရေးတပ်တွေကဝိုင်းထားခဲ့တယ်လို့ဒီကနေ့ကြတဲ့ပတိနေမနေ့ပိုင်းအထိအရာရှိတွေအဝင်ထွက်မလုပ်ဖို့အတွက်တားထားတာဖြစ်ပါတယ်ဒါဟာပါတီတွင်အာဏာသိမ်းပွဲဖြစ်ပွားတာလို့သတင်းတချို့မှာဖော်ပြနေပါတယ်သူရဦးရွှေမန်းကိုလည်းနေင်းကျဲကျုံနဲ့ထိန်းသိမ်းထားတယ်ဆိုတော့အတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခိုင်ဖြိုးပါတီကတော့ဒါနဲ့ပတ်သက်လို့တစုံတရာအတိပြုပြောဆိုခြင်းမရှိပါဘူး
ကျုံနိုင်ငံအရှိမြောက်ပိုင်းဒေသကတည်ရင်ကျန်းစိတ်ကမ်းမြို့ထဲကအန္တရာယ်များပစ္စည်းတွေတူလောင်တဲ့ဂိုဒေါင်တစ်ခုမှာပရုဟုနေကအင်မတန်ပြင်းထန်တဲ့ပေါက်ကွဲမှုတွေစစ်တိုက်ဖြစ်ပွားတဲ့အတွက်လူ44ယောက်ထဲမှနေသေဆုံးပြီးလူပေါင်းရချီတန်ရာရသွားပါတယ်မီးလောင်ပေါက်ကွဲတဲ့နေရာကနေအထက်မြစ်တိုက်တွေထဲကြီးတဲ့မီးတောက်ကြီးတွေနဲ့မိုပွဲ့ပုံမီးခိုးလုံးတွေတက်လာတာတွေကိုဓာတ်ပုံတွေဗီဒီယိုတွေမှာတွေ့မြင်ရတဲ့အပြင်အဲ့ဒီနေရာကနေကီလိုမီတာအတော်ဝေးဝေးနေရာတွေကတောင်ပြင်းထန်တဲ့တုန်ခါမှုတွေခံစားရတယ်လို့ဆိုပါတယ်ပါကွဲပစ္စည်းသွားတဲ့အဆောက်အဦတွေမှာမိတွေဆက်ပြီးလောင်ကျွမ်းနေပြီးဟာလာဟင်းလင်းဖြစ်နေတဲ့အဆောက်အုံတွေမိကျွမ်းနေတဲ့ရင်တွေကိုတရုတ်အစိုးရဆင်ဝါသတင်းအေဂျင်စီကဒီကနေ့ကြာသပတေးနေ့မှာဖော်ပြခဲ့ပါတယ်
တရုတ်နိုင်ငံမှာရွမ်းငွေတန်ဖိုးကို၃ရက်မြောက်ဇက်တိုက်ဈေးဆက်ချထားပါတယ်တရုတ်ဗဟိုဘဏ်ကကြာသပတေးနေ့မှာရွမ်းတန်ဖိုးကိုဗုဒ္ဓဖူးနေ့ကထက်တရာဂိုင်းနှုန်းကျော်ကျော်ထပ်ချလိုက်တာဖြစ်ပြီးအမေရိကန်ဒေါ်လာကို6.43ရွမ်းရှိနေပါတယ်တရုတ်အစိုးရကရွမ်းငွေတန်ဖိုးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပြီးနေ့စဉ်သတ်မှတ်နှုန်းအညွှန်းမှတ်ထက်နှစ် နှစ်ရာခိုင်နှုန်းအတိုးချော်ထားပြီးကုန်သွယ်ခွင့်ကိုပြုထားတာပါ။ငွေကြေးဆောင်ကြည့်တုံးသက်သူတဦးကတော့အခုလိုတရုတ်အစိုးရကငွေစည်းချလိုက်တာအတွက်ရလာမယ့်အကျိုးဆက်တွေကိုအခုချက်ချင်းတွေ့ရအောင်မှာမဟုတ်ဘဲဒါအတော်ကြာမှတွေ့နိုင်မယ်လို့ပြောပါတယ်။သွင်းကုန်ထုတ်ကုန်လုပ်ငန်းမှာဆိုရင်အခုလိုငွေတန်ဖိုးချထားတာကြောင့်မြင်ရမယ့်အကျိုးဆက်ဟာ6လလောက်ကြာနိုင်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကနှစ်ရက်ဆက်ပြီးငွေလဲနှုန်းချထားလိုက်တာမို့ကမ္ဘာစတော့ဇေယျရှေ့ရဈေးကွက်တချို့ဆက်လက်ကျဆင်းနေပေမဲ့ဒီကနေ့၃ရက်မြောက်ကြာသပတေးနေ့ဈေးဖွင့်ပြီးပြီးချင်းမှာပဲအာရှနိုင်ငံအများစုမှာတော့ကုန်သွယ်မှုတွေတိုးလာတာပါတရုတ်နိုင်ငံနေနဲ့အခုချိန်ထိဆိုငွေလဲနှုန်းစတင်ပြောင်းပြီးကြတဲ့ကဈေးကွက်ထဲမှာလက်ရှိငွေကြေးတန်ဖိုး400နှုန်းဝန်းကျင်လောက်ရှုံးပေါ်နေပြီဖြစ်ပါတယ်ဒါပေမဲ့ထပ်ပြီးငွေတန်ဖိုးချမှာကြောက်နေသူတွေစိုးရိမ်မှုကျော်ပါစီဖို့ကြိုးစားတဲ့အနေနဲ့ဘဘပန်အရာရှိတွေကရွမ်းတန်ဖိုးဟာအခုဆိုရင်ဈေးကွက်နဲ့အညီဖြစ်ဖို့နီးနေပါပြီလို့ဒီကနေ့မှာပဲပြောကြားခဲ့ပါတယ်
ပါကစ္စတန်မျိုးသားလုံခြုံရေးအကြံပေးဆတ်တာအာဇီစ်ဟာနယူးဒေလီမြို့ကိုဩဂုတ်လ23ရက်နေ့မှာတွားရောက်ပြီးအိန္ဒိယလုံခြုံရေးအကြံပေးနဲ့တွေ့ဆုံမှုရှိတယ်လို့ဒီကနေ့ကြာသပတေးနေ့မှာအတည်ပြုလိုက်ပါတယ်။အိန္ဒိယပါကစ္စတန်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့ပြဿနာတွေကိုဆွေးနွေးဖို့နိုင်ငံစလုံးကမျိုးသားလုံခြုံရေးအကြံပေးတွေကြားဆွေးနွေးပွဲလုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမူဒီနဲ့ပါကစ္စတန်ဝန်ကြီးချုပ်နာဝတ်ရှာရီတို့ဟာပြီးခဲ့တဲ့လရုရှားမှာတွေ့ဆုံတော့ကသဘောတူခဲ့ကြပါတယ်။နိုင်ငံစလုံးကစစ်တပ်တွေဟာကက်စမီယာဒေသနယ်စပ်မှာတိုက်ပွဲအသေးစားတွေဖြစ်လို့ရှိပြီးတစ်ဖက်ကတစ်ဖက်ကိုစတင်ပစ်ခတ်တယ်လို့ဆော့ဆွဲပြောဆိုလို့ရှိပါတယ်။နယ်စပ်တိုက်ပွဲတွေကြောင့်အရသာတိုက်ဆုံတိုင်ရန်ရမှုတွေရှိသလိုနိုင်ငံသားတင်းမာမှုတွေလည်းတိုးစေခဲ့ပါတယ်ခင်ဗျာ
။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အီရန်နိုင်ငံဘက်ဒတ်မြို့ကရှီယာရီနေနဲ့ရက်ကွက်မှာဒီကနေ့ကြက်တပရင်းနေမှာထရက်ကားဘုံပောက်ကွဲခဲ့တဲ့အတွက်လူပေါင်း62ယောက်ထဲမှနေသေဆုံးခဲ့ရတယ်လို့အီရန်အရာရှိတွေကပြောပါတယ်။ဒါဟာလာပေါင်းများစွာအတွင်းမြို့တော်ဘက်ဒတ်မှာအကြီးမားဆုံးဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ပြီးလူဒါဇင်ပေါင်းများစွာလည်းဒဏ်ရာတွေရခဲ့တာပါ။ပောက်ခွဲပစ္စည်းတွေကိုပစ္စည်းတွေအိတ်ခဲအောင်လုပ်ထားတဲ့ထရက်ကားတွေအပြစ်ထည့်ထားတာဖြစ်ပြီးဆတားမြို့ကလူစီကားရဂျမီလာဇီမှာမနေ့အာယုံတက်ချိန်ပောက်ခွဲခဲ့တာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ Islam IS Islam စစ်သွေးကြအဖွဲ့ကပြောပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ Baghdad ကအကြီးဆုံးဈေးမှာတော့လူခန္ဓာကိုပိုင်းစာရင်းဟင်းသီးဟင်းရွက်တက်သီးဝလံတွေနဲ့ဆိုင်တွေကတက်သားအချိုးပဲတွေနဲ့ပြန့်ကျဲနေတယ်လို့တူနာတင်ကားတွေမိသက်ကားနဲ့ဒဏ်ရာသူတွေကိုတည်ထုတ်နေတာပါ
။တူရကီလေစခန်းတစ်ခုကနေမောင်းသူပါတဲ့တိုက်လေယာဉ်တွေဟာ Syria နိုင်ငံထဲက IS စစ်သွေးကြတွေကိုလေကြောင်းတက်ခိုက်ရေးတွေစတင်ပြုလုပ်ဖို့ပြန်တန်းနေပြီလို့ American နိုင်ငံကပြောပါတယ်။ F-16 ဂျယ်လီယန်တွေကိုတူရကီနိုင်ငံတောင်ပိုင်းစီးရီးယားနယ်စပ်နားက Answer League Leaders အခြေစိုက်စခန်းကနေဘလူးဟူးနေစတင်လိုက်တာဖြစ်တယ်လို့ American စစ်ဌာနချုပ်ကပြောပါတယ်။ဒီ Leaders စခန်းကနေ American ဦးဆောင်တဲ့ညွန်ပေါင်းတပ်ဟာမောင်းသူမဲ့တိုက်ခိုက်ရေးအရင်တွေကိုဒီလအစောပိုင်းကလည်းအသုံးပြုခဲ့ပါသေးတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာကီလိုမီတာ100အရှေ့တရားရှိတဲ့ IS Gaming Zone တခုကိုဖန်တီးနိုင်မှုအခုလိုတိုက်ခိုက်မှုတွေလှုပ်ဆောင်ရတာဖြစ်တယ်လို့အရာရှိတွေကပြောပါတယ်။ဒါမှမဟုတ်ဒီစစ်မှန်ကိန်းထဲမှာတူရကီဘက်ကကြာမြင့်စွာတောင်းဆိုခဲ့သလိုမပြန့်တမ်းရနေမည်အဖြစ်သတ်မှတ်ဖို့မပါရှိပါဘူ
းစစ်မဲ့ဖြစ်ပွားနေတဲ့လေပြားနိုင်ငံအရေးနဲ့ပတ်သက်ပြီးဂျနီဗာမှာငင်းချင်းဆွေးနွေးပွဲကျင်းပရာမှာဆုံးဖြတ်ချက်မကြဘဲဗိုလ်တပုနေကပြီးဆုံးသွားတာပါဒါပေမဲ့လည်းစက်တင်ဘာလအစောပိုင်းညမောင်းစုကတရက်ဖွင့်နိုင်အောင်ပအဝင်ဆွေးနွေးသူတွေကကြိုးပမ်းသွားဖို့ဆုံးဖြတ်ထားတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်လေပြားနိုင်ငံတွေကစစ်တမ်းခန့်နေရတဲ့ဒေသကိုထိန်းချုပ်ဖို့တောင်းဆိုနေတဲ့နှစ်ဖက်အုပ်စုဟာလာမယ့်သတင်းသုံးပတ်အတွင်းမှာဆွေးနွေးညှိနှိုင်းမှုတွေအပြည့်တက်အောင်ဆုံးဖြတ်ထားကြတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်
The Voice of America VOA နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့ကြတာပါအခုကတော့သတင်းစာမားတွေကိုအလှည့်ပေးပါမယ်ရှင်အရင်ဆုံးဒီလက်ရှိအာနာယကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းထိပ်ပိုင်းခေါင်းဆောင်ပြောင်းလဲရုံနဲ့ပတ်သက်ပြီးတော့တင်ပြချင်ပါတယ်အာနာယပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီရဲ့အစ်စ်မြင်ယာရုကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတရားဝင်ကြေညာပါတယ်မကြခင်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မှာပါတီကိုပြန်လည်ဖွဲ့စည်းဖို့ရည်ရွယ်တယ်လို့ပြည်ခိုင်မျိုးပါတီကပြောဆိုခဲ့ပေမဲ့ဒါဟာအာနာယပါတီအတွင်းမှာသဘောထားကွဲလွဲမှုတွေဖြစ်နိုင်တယ်လို့လည်းပါတီဝင်တို့ကပြောဆိုခဲ့ကြတာပါအကြောင်းဆုံးကိုတော့နေပြည်တော်ကဒီပြည်ခိုင်ဖြိုးပါတီဌာနချုပ်မှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့မမေခါကတင်ပြပေးပါမယ်ရှင်
ပြည်ခံပြိုးပါတီခေါင်းဆောင်နေရာကနေသူရဥရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်မီပါတီကိုအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ပါတီရဲ့ဖွဲ့စည်းပုံအရာမူလကတည်းကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ဆက်လက်တာဝန်ယူထားပြီးသူရဥရွှေမန်းရဲ့ဒုတိယဥက္ကဋ္ဌရာထူးကိုတော့ဦးထေးဦးကိုလွှဲပြောင်းပေးလိုက်ကြောင်းနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာဗဟိုကော်မတီဝင်ဒေါက်တာမမောင်ထေးကပြောဆိုလိုက်တာပါ။
သူရဥရှိမန်းဒီလွတ်တော်ဒုဥက္ကဋ္ဌတာဝန်ဖြစ်ပါအဲကျွန်တော်တို့ပါတီရဲ့ဒုဥက္ကဋ္ဌတာဝန်ဖြစ်ပါတယ်သို့တော့ပါတီဒုဥက္ကဋ္ဌတာဝန်ကိုကျွန်တော်တို့ကပြီးခဲ့တယ်ကျွန်တော်က2010မှာနိုင်ငံတော်သမ္မတကြီးကသူကပါတီအလုပ်လုပ်လို့မရတဲ့အတွက်သူ့ရဲ့ပါတီဥက္ကဋ္ဌတာဝန်ကိုကျွန်တော်ခေတ္တလွှဲပြောင်းတာဝန်ပေးရခဲ့တာဖြစ်ပါတယ်သို့တော်လည်းဒီနေ့ကာလမှာတော့ကျွန်တော်တို့ဒီမှာဒီဥရှိမန်းအနေနဲ့ကကျွန်တော်တို့လွတ်တော်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်ရောပြည်တော်စုလွတ်တော်နိုင်ငံတော်တာဝန်ရောကြည်လေးတဲ့နိုင်ငံတော်ရဲ့အရေးကြီးတဲ့တာဝန်တွေကိုအဓိကထားပြီးတော့တန်းဆောင်ထမ်းဆောင်နေရတာဖြစ်တဲ့အတွက်ကျွန်တော်တို့ပါတီရဲ့ရှေ့ပိုင်းမှာကျွန်တော်အခုမကြာခင်မှာဆောင်ရွက်ရတော့မယ်ပါတီရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေမှာပုံမူပြီးတော့ effective ပေါ့ပုံမူပြီးတော့ထိထိရောက်ရောက်နဲ့စီးယုံနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီဟိုဟာကိုကျွန်တော်တို့ကအခုပြင်ဆင်ဖွဲ့စည်းခြင်းပဲဖြစ်ပါတယ်ဒါဘိုးလုံးမှုဆောင်ဒါကျွန်တော်တို့ကစီအစ်စ်ထဲမှာတော့ကျွန်တော်မပါတော့ဘူးသို့တော်သူကအခုလက်ရှိမှာလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်ပါတယ်ပြည်တော်စုလွတ်တော်နာယကလည်းဖြစ်ပါတယ်နောက်တစ်ခုကတော့ပြည်ခိုင်ပြိုးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့လည်းသူကကျွန်တော်တို့ဒါဟိုဟာဖြစ်ထားတာဖြစ်တယ်စီရင်ပေးသွင်းထားတာလို့ကျွန်တော်တို့သိရပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာပါတီအလုပ်လုပ်ဆောင်권မရှိရဆိုတဲ့အချက်ကြောင့်သာသမ္မတအနေနဲ့ပါတီဥက္ကဋ္ဌနေရာကို2010မှာလက်ရှိဥက္ကဋ္ဌနေရာမှာဖယ်ရှားခံရတဲ့သူရဥရှင်မန်းကိုယာယီလွှဲအပ်ခြင်းဖြစ်ကြောင်းလဲဒေါက်တာမမောင်ထေးကပြောပါရယ်မနေ့တုန်းကပဲပြည်ခိုင်ပြိုးပါတီကညီလာခံတရက်ကျင်းပပြီးမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်ပါဝင်ရှင်ပြိုင်မဲ့သူတွေကိုတရားဝင်ထုတ်ပြန်ကြေညာခဲ့တာပါပါတီဌာနချုပ်ရုံကိုလုံခြုံရေးအာဏာပိုင်တွေဝိုင်းဝန်းထားခဲ့တဲ့ဆိုတဲ့သတင်းတွေနဲ့အတူညနေပိုင်းအထိပါတီတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးမှအပြောင်းအလဲတွေခုလိုပေါ်ပေါက်ခဲ့တာပါသူရဥရွှေမန်းကိုလည်းနေအင်ကျဲချုပ်နဲ့ထိမ့်သိမ်းထားတယ်ဆိုတဲ့အတီမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခိုင်ပြိုးပါတီကတော့ဒါနဲ့ပတ်သက်လို့တစုံတရာအတီပြုတ်ပြောဆိုခဲ့ခြင်းမရှိပါဘူးမင်းညကလေးကပြည်ခိုင်ပြိုးပါတီကိုညအချိန်မတော်ရဲအင်အားနဲ့ဝင်ရောက်ခါလုံခြုံရေးအင်အားယူစီဝေးပွဲတွေညာတွင်ချင်းလှုပ်ဆောင်ခဲ့တာနဲ့ပတ်သက်ပြီးဗဟိုလုံမှုဆောင်ကော်မတီတွင်ဦးတန်းထွန်းကချက်တစုံတရာမပေးခဲ့ပါဘူးလုံခြုံရေးရယူခဲ့တာကလည်းပါတီကိုယ်စားလှယ်တွေရှိတဲ့အတွက်သာလုံခြုံရေးယူခဲ့ခြင်းဖြစ်တယ်လို့ပြောဆိုထားပါတယ်
သူကစီစဉ်တာမဟုတ်ကျွန်တော်တို့ဒီရှိတဲ့ပါတီဘိုးကော်မတီကကျွန်တော်တို့ဒီထဲမှာပါတယ်ဘိုးကော်မတီအဖွဲ့ကနေပြီးတော့မှကျွန်တော်တို့ကဒါဟိုဆောင်ရွက်တာဖြစ်ပါတယ်เนาะဒီမှာကျွန်တော်တို့ဟိုဒီပေါ့ဟိုဒုက္ခရပေါ့เนาะဒါဒီဟိုဥထေးဦးလေကျွန်တော်ဥထေးဦးနဲ့ကျွန်တော်တို့ပြည်ထောင်စုကြံခိုင်တဲ့ဖွံ့ဖြိုးပါတီဘိုးအတိုင်းပင်ခံနေနောက်ဒုတိယဥက္ကဋ္ဌနောက်ဘိုးအကြံပေးဒီနဲ့ဘိုးကော်မတီဝင်နေညှိနှိုင်းဆွေးနွေးပြီးတော့မှဒါပါတီကိုယခုထက်ပေါ့လေစီလုံးညီညွတ်မှုရှိဖို့နဲ့လူကြီးလူငယ်လူလတ်တွေနဲ့အဲ့ဒါကျွန်တော်အင်ပြေအပြေကျွန်တော်တို့ဒါဒီဆောင်ရွက်နိုင်မှုအတွက်ကျွန်တော်တို့ကဒါပါတီကိုဖွဲ့စည်းဖို့ပြင်ဆင်ဖွဲ့စည်းဖို့လိုအပ်တယ်လို့သုံးသပ်တဲ့အတွက်ဒါလုပ်တာပါနော
်ဒါပေမဲ့အခြေအနေတွေကိုမျက်မြင်ကြုံတွေ့ရတဲ့ပါတီအဖွဲ့ဝင်တဦးကတော့လက်ရှိသူရဥရှိမန်းအခြေအနေကကျန်းမာရေးကြောင့်အနားယူတယ်လို့ပြောဆိုခဲ့ပေမဲ့ပါတီတွင်းမှာတင်းမာမှုအခြေအနေလည်းရှိနေတယ်လို့ခုလိုပြောပါဗျာ
အနားစီရလို့ပြောလို့ဆိုတာကအနားစီတာလို့ခေတ္တတာလို့ဒါရီမောင်းပေါ့ပဲ။တောင်ပြောင်းလဲတာကတော့ဟိုဒါကတော့ဘာယူချင်းနဲ့ပြောင်းလဲတယ်ဆိုတော့ဒီရောက်တဲ့ကနေဟိုအင်းအားတုံးပြီးတော့ပြောင်းလဲတဲ့တူကိုသိအောင်သွားတာပေါ့။ဒီကရေးရတာဒီနဲ့ကျွန်တော်ပါတီကနေချက်ပြလာပြီးတော့ဝိုင်းပြီးတော့အဲဝင်ထွက်တည်ဖို့စစ်စီရစစ်စီတဲ့ပြာဝေးအောင်ရှိတဲ့အဲဒီလိုရှောင်းလာတယ်ရှောင်းလာတယ်ညာပိုင်းရောက်စီပြီးလုပ်တယ်။ဆောင်းအလုပ်ကြောင်းနေလုပ်တာကြီးကတော့ဒါတမားကြီးရဲ့အဲဒီမှန်တဲ့လုပ်တဲ့လူတော်ပြရတယ်။သူကဥရှိန်ကနေအဲလူကြီးကိုပုံပုံပေးလို့စီပြီးလိုက်တယ်မပေါ့
။ပြည်ခံပြိုးထုတ်ပြန်ချက်ရသူရဥရှိမန်းနေရာကိုဥထေဦးအထွေထွေတွင်းမှုနေရာကိုဥမောင်မောင်သိန်းအစားဥတင်နိုင်သိန်းတို့ကိုလွှဲအပ်ထားပါတယ်။
ကြတော့နေပြည်တော်ကနေမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်တည်းပဲအခုလိုမျိုးဒီအာဏာရကြန့်ခိုင်ရေးပါတီအတွင်ထိပ်ပိုင်းနေရအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းနိုင်ငံရေးပါတီတွေရဲ့အမြင်တွေကိုလည်းတင်ပြပေးချင်ပါတယ်။လက်ရှိအာဏာရကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်ခေါင်းဆောင်နေရအပြောင်းလဲတွေကြောင့်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုဖြစ်လာမှာကိုနိုင်ငံရေးပါတီခေါင်းဆောင်တို့ကစိုးရိမ်နေတာရှိပါတယ်။ အဓိကကတော့ဒီအစိုးရစစ်တပ်နဲ့အနာရပါတီကတပေါင်းနဲ့ဖြစ်နေတာကြောင့်ရွေးကောက်ပွဲကိုတရားမျှတပြီးတော့လွတ်လပ်မှုရှိပါမလားဆိုပြီးစိုးရိမ်နေကြတာပါဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနီးကပ်လာချိန်မှာစစ်တပ်အတွင်းထိပ်ပိုင်းအရာရှိကြီးတွေအပြောင်းအလဲနဲ့အစိုးရအဖွဲ့အတွင်းကဝန်ကြီးအပြောင်းအလဲတွေဇက်တိုက်ဖြစ်ပေါ်လာပြီးတဲ့နောက်မှာလက်ရှိအနာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာခေါင်းဆောင်အပြောင်းအလဲထပ်မံဖြစ်ပေါ်လာတာပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအပေါ်မှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရဲထွန်းကအခုလိုတုံ့တက်ပါတယ်
။ဒီကောက်ပွဲမှာလက်လက်ပြီးတရားမျှတမှုရှိပါမလားပေါ့နော်။အရင်အနေထားအတိုင်းဆိုရင်တော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်ရခိုင်နှုန်းတော်တော်များများကျွန်တော်တို့ကလက်လက်ပြီးတရားမျှတမှုလို့ပြောလဲနိုင်တာပေါ့။အခုအနေထားအကျတော့ဘယ်ပါလဲတော့ဒီ2010ဒီကောက်ပွဲမှာတိုင်ခင်ကအနေထားလေတက်မတော့ဒီချိန်ချိုးအစိုးရကတကယ်ကြည့်ရဲဖြစ်သွားတယ်လေပုံကံပေါ်သွားတယ်เนาะတမတော်ဒီခံကျေးပါတီနဲ့အစိုးရအဖွဲ့ကတပေါင်းတူတည်းဖြစ်သွား
လက်တလို့ပြောင်းလဲသွားတဲ့အာဏာရပါတီအတွင်းကအခြေအနေကိုဦးရဲထွန်းကအခုလိုဆက်ပြောပါတယ
်ချက်နေရဲ့နေ့မတိုင်ခင်ကအနေထားအတိုင်းဆိုရင်ဒီခံကျေးပါတီကတင်ပြင်းတဲ့တမရလောင်းကဥရှိမန်းဖြစ်ပြီးတော့တမတော်ကတင်ပြင်းတဲ့တမရလောင်းကဥသိမ့်စိန်ဖြစ်နိုင်တယ်အဲ့တော့အဲ့ဒီတယောက်တည်းဖြစ်သွားဖို့အတွက်သူတို့တက်မတော်နဲ့ဒီချင်းပြုတာပေါင်းဆက်နိုင်တဲ့အနေအထားမရှိဘူးအခုဆက်နေရတဲ့နောက်ပိုင်းအခင်းချင်းအရာဆိုလို့ရှိရင်တော့တက်မတော်နဲ့ဒီချင်းပြုတာပေါင်းဆက်နိုင်တဲ့အနေအထားဖြစ်သွားပြီးတော့ဘသူကိုတမရဖြစ်ချင်းတလဲဘသူကိုတမရဖြစ်စေချင်းတလဲဆိုတာဒီချင်းပြုကလွတ်တော်ရဲ့26000ခိုင်နှုန်းနော်လွတ်တော်ကိုယ်စားလှယ်660ကျော်ရဲ့26000ခိုင်နှုန်းနဲ့ရမယ်ဆိုရင်တက်မတော်သား2500ခိုင်နှုန်းနဲ့ပေါင်းပြီးတော့သူတို့လိုချင်တဲ့သမရာကိုလောက်ချာသူတို့ယူနိုင်တဲ့အနေအထားကြည့်တယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ပြည်ခိုင်ဖြိုးပါတီအတွင်းအပြောင်းအလဲအပေါ်အခုလိုဝေဖန်ထောက်ပြပါတယ
်သူကဒီမိုကရေစီကြားလာမကြားလာပထမဆုံးအရင်လုံးမေးရကျွန်တော်မှန်းကပ်ကြရဒီမိုကရေစီကြားလာမဟုတ်ဘူးသူတို့အရင်တိုင်းလုပ်တဲ့ဘုံအစ်မတိုင်းလုပ်တဲ့လူယူဆဒီကတော့သူတို့ပါတီဟာဒီမိုကရေစီကြားတဲ့ကြောင့်လို့နောက်နောက်မှပါတီကဘုံလုံးနဲ့ဘဝနိုင်ငံမှာဒီလိုဒီလိုရရချစ်တဲ့ဆရာအကြောင်းကစမ်းနေတယ်လို့ကျွန်တော်ပြောနေခင်ဗျာအလားလာမကောင်းဘူးဘဝနိုင်ငံအနာဂတ်ဒီလိုစမ်းကြောင်းတဲ့အလားလာမကောင်းဘူးမကောင်းတဲ့အစင်လာတစ်ခုကောက်တယ်လို့သူတို့မြင်နေခင်ဗျာလာမယ့်ရုပ်ပွဲနဲ့ပတ်သက်လို့ဒီမှာဖြစ်ပါမလားဆိုဆိုရပြုမှုတွေဖြစ်တယ
် NLD ပါတီနဲ့ဆက်ဆံရေးကောင်းတယ်လို့အများကမြင်ကြတဲ့သူရဦးရွှေမန်းကိုပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကနေအနားပေးလိုက်ပေမဲ့ NLD ပါတီအပေါ်တစုံတရာတက်ရောက်မှုရှိမယ်လို့မျှဆကြောင်းလည်းပြောပါတယ်။တိုင်းသာစီလုံးညီညွတ်ရေးပါတီကပြောရေးဆိုခွင့်ရှိသူပါတီဗဟိုကော်မတီဝင်ဦးဟန်ရွှေကတော့အခုလိုတုံ့တက်ပါတယ်
။နိုင်ငံရေးပါတီရဲ့သဘောတဘာဝအရာတော့ဒီလိုပဲဖြစ်တဲ့အနေအထားမျိုးတော့ရှိပါတယ်။အဲခုနကတမပါတီကမှပါတီဒီမိုကရေစီရှိရင်တမဒီမှာကျင်းသုံးနိုင်ရပေါ့လေ။နောက်တော့စီအိုအေးလုပ်တဲ့အခါမှာလည်းပဲပါတီအတွက်စီအိုနာမျိုးမဟုတ်ဘဲနဲ့တလက်ကိုင်စီအိုနာမျိုးတို့တူလို့တို့တာမျိုးတွေရှိရင်လည်းပဲဒါကြီးကတော့အပတ်လို့ဖြစ်တတ်တဲ့သဘောဝါတော့ရှိပါတယ်။တော့ကျွန်တော်တို့ကဒီပါတီတစ်ခုတည်းနဲ့မကြည့်ပဲနဲ့တိုင်းပြည်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့တိုင်းပြည်အတွက်ကတော့ဒါအလုံးလက်ခဏလို့ပဲကျွန်တော်နေတော့ပြောချင်ပါတယ်ခင်ဗျ။
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာစစ်တပ်ကထိပ်ပိုင်းအရာရှိကြီးတွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပါတီဖြစ်ပြီး2010ရွေးကောက်ပွဲမှာကိုယ်စားလှယ်အများစုအနိုင်ရထားတဲ့ပါတီဖြစ်ပါတယ
်။ဒါကတော့ပြည်ခိုင်ဖြိုးပါတီထိပ်တန်းခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ခဲ့တာနဲ့ပတ်သက်လို့ဒီပေါ်နိုင်ငံရေးပါတီတွေရဲ့အမြင်တွေကိုကိုမိုးစောကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့အတန်ကိုကြားခဲ့ရပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အတန်ကိုလည်းနားထောင်ကြည့်အောင်ပါ။လက်ရှိအနာရပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေကနေအကျိုးဆက်အနေနဲ့အတိုက်ခံပါတီတွေအပေါ်မှာဖိနှိပ်မှုတွေရှိလာနိုင်တယ်ဆိုတဲ့အဆိုရမှုတွေပေါ်ပေါက်နေပါတယ်။ပြည်ခိုင်ဖြိုးပါတီဌာနချုပ်မှာကျင်းပတဲ့ညီလာခံနဲ့ကိုယ်စားလှယ်လောင်းတွေတွေ့ဆုံပွဲအပြီးဒီဩဂတ်စ်လ12ရက်မနေ့တုန်းကပူရဲဥက္ကဋ္ဌဒီသူရဦးရွှေမန်းကိုပါတီအကြီးအကဲယာရုကနေအနားပေးလိုက်တာကြောင့်မလို့အခုလိုဆိုရမှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီပြောင်းလဲပေါ်မှာနိုင်ငံရေးကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့ပြည်သူတွေရဲ့အမြင်တွေကိုတော့ VOA သတင်းတောက်မတ်တငီလင်းကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ပါရှင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတွဲဥက္ကဋ္ဌသူရဦးရွှေမန်းကိုယာရုကဖယ်ရှားလိုက်ပြီးအခြားဗဟိုကော်မတီဝင်အပြောင်းအလဲတွေကိုကြည်ချင်းအဖြစ်အတိုက်အခံဒီမိုကရက်တစ်အင်အားစုတွေအနေနဲ့လည်းတတိထားနေဖို့လိုအပ်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုကမမှုမိုးထုံးကအခုလိုပြောပါတယ်
ဒီမိုကရေစီနိုင်ငံကိုပဲသူတို့ကလည်းပြုရပြောင်းလဲဆောင်တယ်တော့အနေပြီလို့လည်းပြောတယ်အခုလောက်နေတဲ့လောက်ရက်တခါအားလုံးကိုကြည့်လိုက်တဲ့ information တွေကိုနားထောင်လိုက်တဲ့အားဖြင့်တို့ဒီဒီမိုကရေစီဆန်ဆန်မတော်နိုင်မတော်နဲ့မတော်ချင်နေဘူးဆိုတာလည်းဖွင့်ပြလိုက်တဲ့ပုံစံမျိုးဖြစ်နေတဲ့အတွက်အကြောင်းဒီဒီမိုကရက်တစ်အင်အားစုတွေဘက်မှာတော့အားလုံးကကိုသိထားနေကြတယ်လို့ပေါ့နော်အားလုံးကမှအနေအပူရှိလာနိုင်တယ်လို့မြင်လာတယ်သူတို့အချင်းချင်းတောင်လို့လှုပ်လိုက်တဲ့ပုံစံမျိုးဖြစ်သွားတဲ့အတွက်ကြောင့်ကျမတို့ဒီမိုကရက်တစ်အင်အားစုတွေပဲကိုလက်ဒီလိုပုံစံမျိုးနဲ့လှည့်မလာဘူးဆိုတာကမပြောနိုင်ဘူးဆိုပြီးအခုပဲကျမတို့စီဝေးလုပ်နေကြတာပေါ့နော
်လက်ရှိနိုင်ငံရေးအခြေအနေမှာတမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကတစ်ဖက်လွှတ်တော်နာယကသူရဦးရွှေမန်းနဲ့အတိုက်ခံပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ကတစ်ဖက်လိုလဲဝေဖန်မှုတွေရှိနေတာပါဒေါ်အောင်ဆန်းစုကြည်နဲ့ယင်းနှိမှုတွေကြောင့်လဲယာဒူးကအနာပေးလိုက်တာဖြစ်နိုင်တယ်လို့နိုင်ငံရေးစိတ်ဝင်စားသူမယူကပြောပါတယ်
ဦးရှိမန်းနဲ့ဒေါအောင်ဆန်းစုကြည်စီညီမပေါင်းဖွဲ့ရမယ်အနေအထားမျိုးကိုခုလက်ရှိအနေအထားကြာဖြစ်သွားနိုင်မယ်လို့ကျွန်တော်တို့ကတော့ခံမှန်းနေပေါ့နော်ဒါကြောင့်လည်းဦးရှိမန်းကိုသူတို့ဒီအမျိုးမျိုးချန်စီနေတာတော့မားတို့လည်းကြားနေတာပဲလေဥပမာအပြင်ဒီဒီကဘာဝင်းထဲမှာဖိန်းပြစ်ဖမ်းတဲ့အမှုမျိုးဆိုတာဟိုခေတ်ကဖတ်ဆော့ပတ်လာတော့လောက်တဲ့သဘောပဲဖိန်းနေခုတနေရာပြီးတနေရာတွေ့နေတယ်ဒါဦးရှိမန်းဦးတည်နေဆိုတာမားတို့ခံမှန်းလို့ရနေတာပဲနော်ပြီးရင်ဒီလွတ်တော်ထဲမှာတရားခိုင်နှုန်းနဲ့လုံးမယ်ဆိုတော့ဦးရှိမန်းကိုတိုက်နေတာတွေကိုတော့မြင်နေတဲ့ကဦးရှိမန်းကိုလုတ်တယ်မယ်ဆိုတာမားတို့တည်ဦးရှိမန်းလည်းတည်မှာပဲသူလည်းကြိုတင်ပြင်ဆင်မှုတွေတော့ရှိကောင်းရှိနေမှာပဲပေါ့နော်
သူရဦးရွှေမန်းအနာပေးခံရမှုကြောင့်ပြည်ခိုင်ပြိုးပါတီအင်အားလျော့သွားနိုင်တယ်လို့လွတ်လပ်တဲ့သတင်းဌာနတစ်ခုကဓာတ်ပုံသတင်းတော့ကိုထက်အောင်ခန့်ကအခုလိုသုံးသပ်ပါတယ်
။ပါတီရဲမှဒီမဲကိုဟောပါတော့ဒီဦးရွှေမန်းကိုယုံကြည်တဲ့လူနဲ့ဦးသိန်းစိန်ကိုယုံကြည်တဲ့လူနဲ့ဆိုပြီးတော့နည်းနည်းအဖွဲ့တွေကလည်းကွဲတာရှိရဲ့ဒီဦးရွှေမန်းထွက်သွားတဲ့အနေထားကဘယ်လိုလဲဆိုတော့ပါတီမှာလည်းအင်အားလျော့နိုင်တယ်လို့ပြော်ဒီပါတီဒီရွေးကောက်ပွဲအတွက်လည်းသူတို့ပါတီမှာအင်အားတွေဟောပါတော့ဒီအားပြော်သွားလို့ထင်တယ်ဘာလို့လဲဆိုတော့ဦးရွှေမန်းကိုဟိုယုံကြည်တဲ့လူတွေကလည်းဦးရွှေမန်းနောက်ကိုလိုက်သွားမှာပဲ
အာဏာရပါတီအတွင်ပြောင်းလဲမှုတွေဖြစ်ပေမဲ့လည်းရွေးကောက်ပွဲကိုတော့ထိခိုက်မှုမရှိနိုင်ဘူးလို့နိုင်ငံရေးစိတ်ဝင်စားသူဦးသက်ထွန်းကအခုလိုသုံးသပ်ပါတယ
်အားလုံးကတော့ပါတီတိုင်းမှာတော့အလင်းနဲ့များကြည့်နေကြတာပါပဲဒီလိုဖြစ်နေတဲ့ကိစ္စတွေကတော့အဲ့ဒီမှာလည်းရှိရတယ်ဒီကိမျိုးမှာလည်းရှိရတယ်သူတို့ပါတီတွေမှာလည်းရှိနေကြတာပဲအဲ့ဒါကြောင့်ကျွန်တော်အနေနဲ့တော့ဒီရှိနေပြီလေရုပ်ောက်ဝဲရဆက်ရှိနေတယ်လို့ပဲကျွန်တော်အမြင်တော့မြင်ပါတယ်ဟုတ
်ပြည်ခိုင်ဖြိုးပါတီကတော့သူရဦးရွှေမန်းဟာပြည်တော်စုလွှတ်တော်နာယကနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်တွေထမ်းဆောင်နေရတာကြောင့်ပါတီတွင်းအလုပ်တွေကိုပိုပြီးဖိဖိစီစီလုပ်နိုင်အောင်ဒုတိယဥက္ကဋ္ဌနဲ့ပူတွဲဥက္ကဋ္ဌရာထူးကိုဦးထေးဦးကိုလွှဲပြောင်းပေးလိုက်တာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်
ဒါတော့ပြည်ခံပြိုးပါတီထိတ်တန်းကောင်းဆောင်ပိုင်းအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဒီအပေါ်မှာဒီနိုင်ငံရေးကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့ပြည်သူတွေရဲ့အမြင်တွေကိုမတ်သိင်ကြီးလင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ View American တန်ရဲ့ကြာတာပေးနေညနေခင်းစီစဉ်တွေကိုနားဆင်နေရတာပါ။အခုကတော့ဒီမြန်မာနိုင်ငံတဝမ်းမှာကြုံနေရတဲ့ရေဘေးဒဏ်အခြေအနေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံတဝမ်းရေဘေးဒဏ်တင့်နေတဲ့အထက်ကဆိုရင်ရေမက်ကျော်လွန်တဲ့အထိမြေရီတွေတက်လာနေတဲ့အရာရီတိုင်းအတွင်းမှာတော့နောက်ထပ်အသေးပြောက်တွေလည်းရှိခဲ့ပါတယ်။ဧရာဝတီတိုင်းအပါအဝင်မြန်မာနိုင်ငံအနှံ့ကရေဘေးတင်ဒေတာတွေမှာတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေတာကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအဟန့်အထားတွေနဲ့ကြုံတွေ့နေရပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်12ခုထဲမှာရေဘေးဒဏ်ကိုနောက်ဆုံးခံစားနေရတာကတော့ ARD တိုင်းဖြစ်ပြီးငဝင်မြေတက်လာတဲ့အတွက်မြေကြီးမှုတွေကိုလည်းရင်ဆိုင်နေရပါတယ်။ ARD တိုင်းကျောင်းကောင်းမြို့နယ်ထဲမှာတော့ရေဘေးတင်သူတွေကိုကုညီကယ်ဆယ်ရေးလုပ်နေတဲ့အရက်ဖက်အဖွဲ့အစည်းကကားတစီလမ်းချော်တိမ်းမောက်ခဲ့တာကြောင့်ရင်းနှစ်သိမ်းဆုံးမှုတွေဖြစ်ခဲ့ကြောင်းဒေသခံတို့ကပြောပါဗျာ
။အကုန်လုံးကျွန်တော်တို့သိတာကတော့အခုလက်ရှိအလောင်းရတာက၄လောင်းရတယ်ပေါ့နော်။ဒါဟိုကားထိုးကြလို့တည်တယ်လို့တော့ဒါတော့ကျွန်တော်ကြားပါတယ်။ကျွန်တော်တို့အခုလက်ရှိမြို့နေတာကကာပေါင်းမြို့နယ်၊ကျောင်းပေါင်းမြို့နယ်၊ရောင်ကုန်းမြို့နယ်၊ဖန်းတော်မြို့နယ်ပေါ့နော်။တန်လီတော်မြို့နယ်ပေါ့နော်။စတဲ့မြို့နယ်တော်တော်များများရေမြို့နယ်ပါလား။အဲသွေးရည်မကိုကြော်တယ်ခင်ဗျာသွေးရည်မကိုကြော်ပြီးတော့အခုကိုဆိုရဲဖြစ်ရင်အခုဆိုရင်လေးမျက်နှာဆိုတစ်မျိုးလုံးမြုပ်သွားပါတယ်အရာဥတိုင်းမှာအဲဇလုံးမြုပ်လည်းမြုပ်ပါတယ်ပြီးတော့အုပ်စုပေါင်း54အုပ်စုမှာပြီးတော့အုပ်စု30လောက်ကရေမြုပ်နေပါတယ်အဲ့ဒါကျွန်တော်ပန်းတော်မြုပ်နေတာ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတိုင်းဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံတော်ဟန်ရေးကြီးမှုကြောင့်လူတရာကျော်သေဆုံးမှုဖြစ်ခဲ့ပြီးလူသတန်းလောက်ရေဘေးဒဏ်ခံရပါတယ် ARD တိုင်းထဲမှာမိုးကြီးရေရှမ်းဖြစ်နေပြီးမြေရတက်ချိန်မှာရက်ဖက်အဖွဲ့အစည်းတွေကပဲကူညီကယ်ဆယ်ရေးတွေလုပ်နေတာတွေ့ရတယ်လို့လည်းဒေသခံကဆက်ပြောသွားပါတယ
်ကျွန်တော်တို့ NGO ခေါ်တဲ့ရက်ဖက်အဖွဲ့အစည်းတွေကပဲလိုက်ပြီးတော့အဟိုလူရှိမှာအလူခံမန္တပ်ဖွင့်လိုက်ဒီလူရှိမှာအလူခံတွေတွားပြီးတော့ပြလိုက်အဲ့ဒါကိုတော့အများဆုံးလုပ်နေတာတွေ့ရပါတယ်ခင်ဗျာတရားဘက်ကနေတန်မှုတွေဆိုတာတော့ဒီမှာတော့ဒီနေ့တတိတော့ကျွန်တော်တို့မတွေ့သေးပါဘူးဒီမနေ့ဆိုရင်လည်းကားစီး30လောက်ကအဲ့ဒီ ARD တိုင်းပေါ့နော်အဲကျွန်တော်တို့ဒီကျောင်းကုန်းမြို့နယ်တို့ဒါပေါင်းမြို့နယ်တို့
ကားစီးတုံးတဲ့နောက်သွားပြီးသူပါတယ်ကဲကဲရေးကတော့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေကအလူခံပြီးရေမမြုပ်တဲ့ရက်ွက်တွေကအလူခံပြီးရေမြုပ်တဲ့နေရာတွေကိုသွားပြီးခုန်ညှိကြမျိုးတွေပဲလက်ရှိတော့တယ်လုပ်နေရပါလိမ့်မယ်ရေးကြီးမှုတန်ကိုပထမအဆုံးကြုံရရတဲ့စကိုင်းတိုင်းကလေးမြို့မှာလည်းနေထိုင်စားတောက်ရေးကအစအခက်ခဲတွေရှိနေပြီးကိုကြီးကဲဇယက်ပစ္စည်းတွေရောက်နိုင်ဖို့အတွက်ခက်ခဲနေသေ
ောင်းသားတွေကလည်းရှောင်းပြတ်တက်နေရတယ်ဆိုတော့အဲဒီကဒုက္ခတွေကလည်းအင်ဂျင်တချို့လည်းသူဆွေမျိုးအိမ်မနေပါနဲ့ပတ်စံနဲ့ရှိနိုင်တဲ့ရှိနေနဲ့တက်နိုင်တဲ့သူကတော့ဒီဘက်ကကျွန်တော်ဒီတဟန်းဘက်မှာအင်ကားပြီးတော့နေကြတယ်ပေါ့အဲ့လိုမျိုးခက်ခဲလေးတွေရှိပါတယ်ကစားဝတ်နေရေးပေါ့နော်အခုဆိုရင်ကျွန်တော်စံသေးကို5000လောက်ပေးပြီးတော့စားရတယ်ကဒီကြားထဲမှာကဘယ်လိုခေါ်မလဲစက်ဆက်ပေးပြီးတော့ဝယ်စားရတဲ့အမြဲကောင်းတဲ့စားဆောက်မရနိုင်ဘူးကစက်ဆက်ရှင်းဖို့ပါဗျာအာလိုးအပုတ်တွေကြောက်အပုတ်တွေအဲ့လိုမျိုးတွေဒုက္ခရောက်ကြတယ်ကဒီကနေသွားချင်တဲ့လူတွေကလည်းလေရင်လိုင်းတစ်လိုင်းနဲ့ပဲရှိရဆိုတော့ခက်တယ်ဗျာစားမှုတော့မို့လဲ
ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာကအကူအညီတချို့ရောက်ရှိလာပေမဲ့လည်းတချို့နေရာတွေမှာသာရရှိပြီးရေဘေးတင့်သူအများစုရဲ့လက်ထဲကိုရောက်ရှိဖို့ကကြံ့ကြာနေသေးပဲလို့ဆိုပါရယ် AR တိုင်းကရေဘေးတင့်သူတွေအတွက်အရက်ဖက်အဖွဲ့အစည်းတွေကသာကူညီကယ်ဆယ်ရေးလုပ်နေရတာမို့ AR တိုင်းအပါအဝင်တခြားတိုင်းနယ်ပြည်နယ်အသီးသီးကရေဘေးတင့်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးနဲ့အကူအညီတွေလိုအပ်နေသေးပဲဆိုပြီးပြောဆိုကြပါရယ်ရှင်
မြန်မာနိုင်ငံတဝန်းရေဘေးတန်တဲ့ဒေသတွေကနောက်ဆုံးအခြေအနေတွေကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးမာကစူးစီးတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညနေအတွက်ဒီသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ကျမတို့ရဲ့ဒီညနေအစီအစဉ်ရေဒီယိုအစီအစဉ်ပြပြချင်းညနေ9နာရီကနေ9နာရီခွဲမှဆိုရင်တော့ VOA TV သတင်းတော်အစီအစဉ်ကိုတိုက်ရိုက်ကြည့်ရှုလို့လည်းရပါတယ်။ Asia Set 7ဂျိုရူးကနေပြီးတော့တိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။VOA Internet Website ပေါ်ကနေပြီးတော့တိုက်ရိုက်ကြည့်ရှုလို့လည်းဆိုရင်လည်းဒီတိုက်ရိုက်ကြည့်ရှုရန်ဆိုတဲ့နေရာမှာသွားပြီးတော့ကြည့်လို့ရပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်ဒီကနေ့ည9နာရီကနေ10နာရီထိ VOA စီစဉ်တွေကိုတော့ line meter 24 25 50နဲ့ line meter 190ကနေဖမ်းယူနိုင်လို့ရပါတယ်ရှင်အခုကတော့ချက်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကတလက်အကြံပြားပေးပါဦးမယ်ရှင
်အနာရပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီရဲ့အစ်မြင့်ယာရုကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်အခုလိုပြည်ခိုင်ဖြိုးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီအစ်မြင့်ယာရုကနေဖယ်ရှားလိုက်တဲ့အပြောင်းလဲတွေအတွက်အမေရိကန်ပြည်တော်စုကစိုးရင်ပူပန်ကြောင်းပြောပါတယ်နေပြည်တော်ကပြည်ခိုင်ဖြိုးပါတီဌာနချုပ်ရုံးမှာအပြောင်းလဲတွေလုပ်ခဲ့တာဟာပါတီတွင်းကိစ္စလို့တာဝန်ရှိသူတွေကပြောဆိုခဲ့ကြပေမဲ့လုံခြုံရေးအာဏာပိုင်တွေနဲ့အင်အားသုံးပြီးဆောင်ရွက်ခဲ့တဲ့အရေးလက္ခဏာတွေ့ရတာကြောင့်စိုးရင်ကြောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရကပြောကြားလိုက်တာပါပြည်ခိုင်ဖြိုးပါတီခေါင်းဆောင်နေရာကသူရဦးရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဗ ెంబ ာလမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ပါတီကအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ပါတီရဲ့ဖွဲ့စည်းပုံအရာမူလကလေးကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ကဆက်လက်တာဝန်ယူထားပြီးသူရဦးရွှေမန်းရဲ့ဒုတိယဥက္ကဋ္ဌရာဇူးကိုတော့ဦးထေဦးကိုလွှဲပြောင်းပေးရလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံအရှိမြောက်ပိုင်းဒေသကတင်ကျန်းစိတ်ကမ်းမြို့ကဂိုရောင်တစ်ခုမှာဗုဒ္ဓဘူးနဲ့ကအဆမတန်ပြင်းတဲ့ပောက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်လူ44ယောက်ထက်မနည်းတေဆုံးပြီးယာနဲ့ချီတန်ရရပါတယ်။မီးလောင်ပောက်ကွဲတဲ့နေရာကအထက်မြင့်တိုက်တွေနဲ့ကြီးတဲ့မီးရောက်ကြီးတွေနဲ့မီးခိုးပွင့်ပုံမီးလုံးတွေတက်လာတာကိုတွေ့နေရပါတယ်။တရုတ်နိုင်ငံမှာရွှေငွေတန်ဖိုးကို၃ရက်မြောက်ဈေးတိုက်ဈေးချထားပေမဲ့တရုတ်အာဏာပိုင်တွေကဆက်ပြီးဈေးချဖို့မလုပ်တော့မဲ့လက္ခဏာတွေပြလိုက်တာမို့ကမ္ဘာဈေးကွက်ဟာအခြေအနေပြန်ပြီးကောင်းလာနေပါတယ်တရုတ်ဗဟိုဘဏ်ကကြာတာပြည်နယ်မှာရွှေတန်ဖိုးကိုအမေရိကန်ဒေါ်လာ6.4ရွန်သတ်မှတ်ထားတာပါ
သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကြညာပေးကြတာပါရှင်။ August 13ရက်တာတာရီနေ့ညနေခင်း VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ကျွန်မခင်ပြထွေးပါ။ VOA American တန်ရဲ့တာတာရီနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.